အမေရိကန်သမ္မတကတော့မီရှဲအိုဘားမားတရင်တပတ်ချတရုတ်နိုင်ငံခီးစဉ်ဖြစ်မိခင်နဲ့သမီးနှစ်ယောက်တို့နဲ့အတူဗုဒ္ဓနေမှာစတင်ထွက်ခွာဖို့ရှိပါတယ်ခီးစဉ်အတွင်းမှာတော့ပညာရေးကိစ္စကိုဦးစားပေးမှာဖြစ်တယ်လို့နှစ်နိုင်ငံကြားသဘောထားကွဲလွဲနေတဲ့လူခွင့်ရင်းနဲ့ကုန်သွယ်ရေးကိစ္စတွေလည်းပါဝင်မဲ့အကြောင်းသမ္မတအင်ပီရိုတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါဒါပေမဲ့လည်းသဘောထားကွဲလွဲနေတဲ့ကိစ္စတွေကိုအစိုးရတွေချင်းချင်းတိုက်ရိုက်ပြောဆိုနေတာကြောင့်သမ္မတကတော့အနေနဲ့ဒီကိစ္စတွေကိုအဓိကအာရုံစိုက်နေဖို့မလိုတဲ့အကြောင်းလဲအင်ပီရိုရဲ့ဒုတိယအမျိုးသားလွှမ်းကြိုးရေးအကြံပေးအရာရှိပန်ရူစ်ကတင်းနေတာနေမှာပြောဆိုသွားပါတယ်ခီးစဉ်အတွင်းမှာတော့အမေရိကန်သမ္မတကတော့ဟာပီကျင်းတက္ကသိုလ်နဲ့တရုတ်နိုင်ငံနောက်တောင်ဘက်မှာရှိတဲ့ချန်တူးမြို့ကအထက်တန်းကျောင်းတစ်ကျောင်းကိုတွားရောက်လဲပတ်မှာဖြစ်တယ်လို့တရုတ်သမ္မတရှီကျင်းဖင်ရဲ့ဇနီးဖြစ်သူဖန်လီယွမ်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်မိခင်ဖြစ်သူသမီးနှစ်ယောက်တို့နဲ့အတူတရုတ်နိုင်ငံကနာမည်ကျော်မဟာတိုင်းကြီးထရာကော့တာရှီယောင်စစ်တီတော်ရှင်ဟုတ်ထူတွေနဲ့ပန်တာဥယျာဉ်တွေကိုလည်းတွားရောက်ကြည့်ရှုအောင်ပါ။ဒီချိန်ကအမေရိကန်သမ္မတကတော့တူဦးဖြစ်လော်ရာဘုရှ်ရဲ့2008ခုနှစ်တရုတ်နိုင်ငံခီးစဉ်မှာတော့မြန်မာနိုင်ငံကစစ်ဆေးရပေါ်ဖိအားပေးဖို့ပြောဆိုခဲ့ဘူးလို့1995ခုနှစ်ကကုလသမဂ္ဂရဲ့မြို့သမီးညီလာခံကိုတက်ရောက်ခဲ့တဲ့သမ္မတကတော့ဟီလာရီကလင်တန်ဟာဆိုရင်တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းဖို့ပြောဆိုတိုက်တွန်းခဲ့ပူပါတယ်။